မြန်မာနိုင်ငံမှာဒီမိုကရေစီမရသေးပဲဒီမိုကရေစီရရှိဖို့ကြိုးပမ်းနေစေအဆင့်မှသာရှိသေးတာမို့ဒီကြိုးပမ်းမှုမှာအိန္ဒိယနိုင်ငံရဲ့အကူအညီကိုလိုအပ်နေပါတယ်လို့နယူးဒယ်လီမြို့လေဒီရှယ်ရီရမ်ကောလိပ်မှာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရောက်မရောက်ဆိုတာဟာစစ်ဆိုးရလက်ထက်ကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ခြင်းစိတ်ရှိမရှိဆိုတဲ့အချက်နဲ့ဆန်းစစ်ကြည့်နိုင်တယ်လို့လည်းမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားခဲ့ပါတယ်။အပြည့်အစုံကိုမမိုးဖြူကဆက်ပြီးပြောပြပေးပါရှင်
။အိန္ဒိယနိုင်ငံရဲ့ဖိတ်ကြားချက်အရ၅ရက်ကြာခီးစဉ်နဲ့ရောက်ရှိနေတဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါန်ဆန်းစုကြည်ဟာလေဒီရှရီရမ်ကောလိပ်ကိုတွားရောက်ခဲ့ပါလေ။1960ခုနှစ်တည်းရုံးကနိုင်ငံရေးသိပ္ပံပညာစီဖူးခဲ့တဲ့ဒီကောလိပ်ကျောင်းမှာဒေါန်ဆန်းစုကြည်ကမိန့်ခွန်းပြောကြားခဲ့ပါလေ
We need you to help us in our progress towards democracy. I have had to remind people many times that we have not yet achieved democracy. We are trying to achieve democracy and in our endeavors we need your help.
မြန်မာနိုင်ငံမှာဒီမိုကရေစီမရသေးပါဘူး။ဒီမိုကရေစီရဖို့ကြိုးစားနေသေးပဲရှိပါသေးတယ်။ဒါကြောင့်မြန်မာဒီမိုကရေစီရေးကြိုးပမ်းမှုမှာအိန္ဒိယရဲ့အကူအညီတွေလိုအပ်နေပါတယ်လို့ဒေါအောင်ဆန်းစုကြည်ကအလေးနဲ့ထောက်ပြပြောဆိုသွားပါတယ်။ Lady Shriram College ရဲ့ကျောင်းသူဟောင်းတစ်ယောက်အခုလိုကဘာကလေးစားအသိမှတ်ပြုခံရတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးခေါင်းဆောင်တဦးဖြစ်နေကျောင်းကိုပြန်လာတဲ့အချိန်ဟာနှစ်ပေါင်းများစွာအားလုံးကစောင့်မျှော်ခဲ့ရတဲ့တကယ့်ကိုသမိုင်းတွင်တဲ့အချိန်မှာပဲလို့ပါမောက်ခဒေါက်တာခနီကာကန်ဒိုကပြောဆိုပါတယ
်။ It was a truly historic moment for all of us.This is really a moment that we've been waiting for, dreaming for, hoping for several years.
ဒေါ်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းနဲ့မှာသူဟာကြောင်းနဲ့ရောအိန္ဒိယနိုင်ငံနဲ့ပါဝေးကွာသွားတယ်လို့ဘယ်တော့မှမခံစားခဲ့ရပါဘူးလို့ပြောဆိုခဲ့ပြီးတော့အိန္ဒိယရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့အနှစ်သက်ဆုံးတေးတပုတ်ဖြစ်တဲ့ရခိုပတိရခရာဂျရမ်ဆိုတဲ့တခြင်းကိုလည်းဒီကြောင်းမှာပဲစပြီးတော့နားထောင်သင်ယူခဲ့ရတယ်လို့ပြောဆိုခဲ့ပါတယ
် Yes it's a song called Raghupati Raghav Raja Ram Patita Pavan Sita Ram Raghupati Raghav Raja Ram
တရားမျှတမှုဥပဒေစိုးမိုးမှုတွေအတွက်ယူတာဖြောင့်မတ်တဲ့စိတ်ရှည်သီးခံနဲ့ကိုကျင့်သီလမူဝါဒကိုတံပိုးထားစောင့်ထိုင်းနဲ့အထိတ်အမှတ်နဲ့ဒီသချင်းကိုဂန္ဒီကြီးကအင်မတန်နှစ်သက်ခဲ့တယ်လို့ပါမောက်ခကန္နီကာကရှင်းပြပါလိမ့်အိန္ဒိယနိုင်ငံကိုငြိမ်းချမ်းတဲ့နည်းနဲ့လွတ်လပ်ရေးရအောင်ကြိုးပမ်းခဲ့တဲ့မဟာတမဂန္ဒီကြီးနဲ့ငြိမ်းချမ်းတဲ့နည်းနဲ့နိုင်ငံဒီမိုကရေစီရရှိဖို့ကြိုးပမ်းနေတဲ့ဒေါအောင်ဆန်းစုကြည်တို့ကိုနှိုင်းယှဉ်ပြီးတော့ဒီသချင်းရဲ့အနှစ်သာရနဲ့ကန့်ညီလှပါတယ်လို့ပါမောက်ခကန္နီကာကခုလိုဆက်ပြောပါလိမ့်
It's in remembrance of Lord Ram and kind of worshipping the godly qualities that Lord Ram had and all that Lord Ram stood for, the principles, his struggle, all of that, which kind of embodied both Mahatma Gandhi and now, of course, Aung San Suu Kyi.
The main thing is that Kim Min Chichi Yinzwe Shigere, India Piduri Ne, Myama Piduri Ha, Nalong Na Jin, Amiran Nika Nibare Lule, Pamaukha Kanika Ga Kulu Sepyo Bari.
Certainly, we would like to say that we are with Burma. And one very important message that Aung San Suu Kyi gave to all of us was that do not take your democratic rights for granted.
Democracy ခွင့်ရေးတွေဟာလူလူလူဖွဲ့စည်းအတွက်တံပိုးမဖြတ်နိုင်တာမို့ရရှိထားတဲ့ခွင့်ရေးတွေကိုတံပိုးထားဖို့အရေးကြီးဆုံးအချက်ကိုဒေါ ን ဆန်းစုကြည်ကမိမောင်းထိုးပြခဲ့တယ်လို့လည်းသူကပြောဆိုပါတယ
် in a fight for democracy and we hope to kind of walk the last leg together with Burmese people holding their hands
အခုချစ်ကြည်ရေးခီးစဉ်ကနေမြမဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အနာဂတ်မှာအိန္ဒိယနဲ့မြန်မာညီညီကပ်ကပ်လက်တွဲဆောင်ရွက်နိုင်ရမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းပါမောက်ခကာနီကာကပြောဆိုပါတယ်ဒီနေ့မှာပဲနယူးဒယ်လီမြို့ဗကတ်ဂိုရီရက်ခွက်ကအောက်စ်ဖို့ကျောင်းမှာမြမနိုင်ငံရေးအင်အားစုတွေဒုက္ခသည်မိသားစုတွေနဲ့တွေ့ဆုံခဲ့ရမှာမြမနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရောက်မရောက်အဖြေကိုဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ဆန္ဒရှိမရှိဆိုတာနဲ့လေ့လာရမှာပါဖွဲ့စည်းပုံအခြေခံဥပဒေမပြင်းမဲနဲ့2015ရွေးကောက်ပွဲတွေလွတ်လပ်တရားမျှတတယ်လို့ပြောလို့ရမှာမဟုတ်ဘူးလွတ်လပ်သည့်တိုင်အောင်တရားမျှတမှာမဟုတ်ဘူးလို့မြမဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်ကသတိပေးပြောဆိုသွားခဲ့ပါလိမ့်ရှင်